ရှေ့တရင်ပတ်တဲ့တရုတ်နိုင်ငံကိုသွားရောက်မဲ့ဒေါ်ဆန်းစုကြည်ခီးစင်မှာနိုင်ငံသားအရေးကြီးလာတဲ့ရက်လက်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေကြောင်းနိုင်ငံရေးတုံးသက်သူတွေကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးရအရေးပါတဲ့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကြီးနှစ်ခုကြားမှာအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်လာနိုင်မယ်လို့လည်းတုံးသက်နေကြတာပါ။ ောက်လည်ပတ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကိုတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်လက်ခံတွေ့ဆုံခဲ့တာပါအခုဒီချိန်မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားဦးဝင်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရဩဂုတ်လ18ရက်ကနေ20ရက်နေ့ထိတရုတ်နိုင်ငံကို၄ရက်ကြာခီးသွားရောက်မှာဖြစ်ပြီးတရုတ်သမ္မတဝင်ကြီးချုပ်နဲ့ရောကျန်းအစင့်မြင့်ခေါင်းဆောင်အနေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်အရင်စေအစိုးရလက်ထက်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးဖြစ်လာခဲ့တဲ့တရုတ်နိုင်ငံဟာမြန်မာပြည်သူတွေကန့်ကွက်နေတဲ့မြစ်ဆုံရေကာရာတိဆောက်ရေးအပါအဝင်ဝမ်ပေါင်ကုမ္ပဏီရဲ့ကျင်းညီတော်စီမံကိန်းစတဲ့အငင်းပွားဝယ်ကိစ္စတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်အခုလာမယ့်ခီးစဉ်အတွင်းနှစ်နိုင်ငံကြားအရေးကြီးတဲ့ရလဒ်ကောင်းတွေဆွေးနွေးလိမ့်မယ်လို့သူမျှော်လင့်မိကြောင်းမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်။ရလဒ်ကတော့အရေးကြီးတာတွေဖြစ်နိုင်တယ်လို့ကျွန်တော်တို့မှန်းလို့ရတယ်။ဘာကြောင့်ဆိုတော့နိုင်ငံခြားမှာဟိုအထူးသဖြင့်တော့ဒီတရုတ်နိုင်ငံကနေပြီးတော့ပမာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုကိစ္စအဲရင်းနှီးမြှုပ်နှံမှုမှာလည်းဒီအငင်းပွားပွဲလို့ပြောရမယ်မျက်စုံကတားရဲ့အဲနောက်တစ်ခါတော့ဟိုဘင်္ဂလားပင်လယ်အော်ကိစ္စပေါ့နော်။ဘင်္ဂလားပင်လယ်အော်ကတော်တော်လေးဒီရှိတော်ရှာမှာအရေးကြီးတဲ့ကဏ္ဍကိုရောက်လာတယ်။ဒီပင်လယ်ထွက်ပေါက်ကိစ္စဒီပင်လယ်ထွက်ပေါက်မှာတရုတ်ကရောအိန္ဒိယနိုင်ငံရောလာပြီးတော့ဒီနည်းမြုံနာမှုနဲ့နေသိပေသိချဲ့တဲ့ကိစ္စတွေရှိတော့ကကျွန်တော်တို့နိုင်ငံကအခရာကြတဲ့နေရာမှာဖြစ်တော့ဒီဒေါအောင်ဆန်းစုကြည်လိုအမျိုးမျိုးရှိတဲ့ကောင်းဆောင်ရှိတော့မှာဆွေးနွေးလဲရလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားဂျိုးစီဘွားကိုတဆုံတရာအတိုင်းတာအကြီးအမားမှာကျွန်တော်ကောက်ွင့်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင
်ဗျမကြခင်ဒီဩဂုတ်လကုန်ပိုင်းမြန်မာနိုင်ငံမှာ27ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိနေပါတယ်အဲ့ဒီညီလာခံကိုတက်လာမဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တချို့ဟာတရုတ်မြန်မာနယ်စပ်တလျှောက်အခြေစိုက်နေကြတာမို့ဒီလက်နက်ကင်တပ်တွေနဲ့တရုတ်နိုင်ငံသားဆက်ဆံရေးကိုလည်းဒေါန်ဆန်းစုကြည်ဆွေးနွေးနိုင်တယ်လို့မြင်မိကြောင်းရှမ်းပြည်တိဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ
်ဟိုကျုပ်ပြည်သွားတဲ့အခါမှာမြေဆုံကိစ္စသူ့သဘောထားတော့ပြောရလိမ့်မယ်လို့ထင်တယ်ဒါမှဟိုတန်မတ်လာတော့ကတော့သူကမြေဆုံစားချက်မဖားသေးဘူးလို့သူကပြောလိုက်တာ哦ဒီတစ်ခါတော့ဒီအဲ့ဒါတရားဖတ်သွားပြီးတော့သူ့ဟိုဟာကိုသဘောထားတော့ပြောရလိမ့်မယ်လို့ထင်တယ်အဲ့တော့ဘယ်လိုစဉ်းစားမလဲအချိန်ပေးပါဦးလို့ပြောမလားဒါမှမဟုတ်ရောကြီးပေးမယ်ပြောမလားအဲ့ဒါတော့မပြောတတ်ဘူးသို့တော့ဟိုကျွန်တော်တို့အခုဒီငင်းငယ်ရေးနဲ့ဆက်ဆက်ပြီးစဉ်းစားမယ်ဆိုရင်ဒီလက်နက်ကင်အခွဲတွေနဲ့ငင်းငယ်ရေးရဖို့ကအကြီးအကဲအင်းတရုတ်ပြည်ကမပါဝင်မပတ်သက်ဖို့မကူညီဖို့ပေါ့နော်အဲ့ဒါအရေးကြီးဆုံးပဲကျွန်တော်ဒီနေသားမှာနေခဲ့တဲ့တခြားအတွေ့အကြုံကြီးကတိရမထောက်ခံလို့ရှိရင်အဲ့ရအဖွဲတွေကနေလို့မရဘူးအဲ့ဒီမှာသူအပေးယူလိုက်မလားပေါ့နော
်တရုတ်အနေနဲ့မြန်မာနိုင်ငံရဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေမှာသုံးဆွဲဖို့အတွက်အမေရိကန်ဒေါ်လာ3,000,000ကူညီမယ်လို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကဇူလိုင်လကုန်ပိုင်းမှာပြောဆိုခဲ့မှုပါတယ်ဩဂုတ်လ17ရက်ကြာသပတေးမနေ့တုန်းကလည်းတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဝန်ကြီးရှောက်တာအိုဟာနိုင်ငံသားဦးဝင်းကြီးဌာနကိုလာရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တကယ်တော့1950အလွန်ကာလတွေတုန်းကတရုတ်မြန်မာနှစ်နိုင်ငံကြားဆက်ဆံရေးအားကောင်းခဲ့ပြီးဝင်းကြီးချုပ်ဦးနုလက်ထက်ဒေသတွင်းနိုင်ငံရေးအခင်းကျင်းတွေမှာမြန်မာနိုင်ငံကအရေးပါခဲ့ရတာပါ။လက်ရှိအချိန်မှာလည်းအားပြိုင်နေတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမြန်မာနိုင်ငံကဂျားဝင်ပေးနိုင်မဲ့အခြေအနေမျိုးကိုဒေါအောင်ဆန်းစုကြည်ကဖန်တီးနိုင်တယ်လို့သုံးသပ်သူကတော့ဒေါက်တာတင့်ဆွေပဲဖြစ်ပါတယ်။
တရုတ်နိုင်ငံကကျွန်တော်နိုင်ငံတည်းအတမအရေးကြီးတဲ့နိုင်ငံကဆက်ဆံရေးကိစ္စဖြစ်တယ်ကျွန်တော်တို့မျှော်လင့်ဖြစ်စေချင်တာကတော့ပေါ့နော်အဲ့တော့အခုလည်းပဲဒေါ်အောင်ဆန်းစုကြည်တရုတ်ပြည်အမေရိကကိုလည်းသွားအောင်မယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်လို့ကောင်းဆောင်ဟာဒီအမေရိကနဲ့တရုတ်ဆက်ဆံရေးကြားမှာလည်းကြောင်းဝင်နိုင်တဲ့ကောင်းဆောင်တယောက်ဖြစ်တဲ့နယ်လို့ကျွန်တော်ယူဆတဲ့အတွက်တရုတ်နိုင်ငံရဲ့ကမ္ဘာအခင်းကျင်းမှာဒေါ်အောင်ဆန်းစုကြည်ဟာအရေးပါတဲ့ဟာကြောင်းဝင်ရှိသူတယောက်အနေနဲ့ဒီခီးစဉ်ကလည်းအစပြုမယ်လို့ယူဆပါတယ်
တရုတ်နိုင်ငံခီးစဉ်ပြီးမှာတော့ဒေါအောင်ဆန်းစုကြည်ဟာသမ္မတဥဘာမရဲ့ဖိတ်ကြားထားချက်အရလာမယ့်စက်တင်ဘာလလောက်မှာအမေရိကန်ပြည်ထောင်စုကိုတွားရောက်လည်ပတ်ဖို့ရှိပါတယ်ခင်ဗျာ